ရှမ်းပြည်မြောက်ပိုင်းမှာဆက်ရည်ပြင်းထန်နေခြင်းရှမ်းပြည်နယ်လွှတ်တော်ကတိုင်းရင်းသားလက်နက်ကိုင်ဖွဲ့၃ဘက်ကိုအကြမ်းဖက်ဖွဲ့စီဖြစ်တမလိုက်တာဟာလက်ရှိပေါ်ဆောင်နေတယ်။ပြည်တွင်းရင်းရင်းရဲကိုထိခိုက်နိုင်တယ်လို့တတိုင်းပြည်လုံးပြစ်ခတ်ရဆဲလုပ်ငန်းစဉ်ကိုလည်းအနောက်ဆက်ဖြစ်စေနိုင်တယ်လို့ပြပရောက်တိုင်းသားအဖွဲ့တွေကပြောဆိုလိုက်ကြပါတယ်။တတိုင်းပြည်လုံးတို
ောင်းစီထားတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့နဲ့မြမအစိုးရတပ်မတော်တို့ကြားလေကြောင်းတွေနဲ့ပါထိုးစစ်ဆင်တိုက်ပွဲတွေပြင်းထန်နေချိန်မှာပဲရှမ်းပြည်နယ်လွတ်တော်ကမနေ့ဗုဒ္ဓဖူးနေ့တုန်းကအဲ့ဒီတိုင်းရင်းသားမဟာမိတ်အဖွဲ့တွေကတိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဖွဲ့ဖြစ်တဲ့ KIA, MMDAA, TLLA အဖွဲ့တွေကိုအကြမ်းဖက်အဖွဲ့စည်းဖြစ်တတ်မှတ်ကြောင်းမဲခွဲဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ရှမ်းပြည်နယ်လွတ်တော်တွင်အမတ်နေရာအများစုနေရာယူထားတဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကလွတ်တော်ကိုယ်စားလှယ်ကအဆိုတင်သွင်းပြီးတော့တပ်မတော်သားလွတ်တော်ကိုယ်စားလှယ်ကထောက်ခံဆွေးနွေးခဲ့တဲ့အကြောင်းရှမ်းပြည်နယ်လွတ်တော်ကိုယ်စားလှယ်ဆိုင်းထွန်းညံက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
။တပ်မတော်သားလွတ်တော်ကိုယ်စားလှယ်နှစ်ဦးကထောက်ခံဆွေးနွေးရတယ်ဒီနဲ့ပတ်သက်ပြီးတော့အဲ့ဒီအပြင်ကျွန်တော်တို့ GFPB ကကိုယ်စားလှယ်လေးဦးကလည်းအဲ့အဆိုကိုထောက်ခံဆွေးနွေးရပါလိမ့်။ပြီးတော့ NLD လွတ်တော်ကိုယ်စားလှယ်တူကဒါကိုကန့်ကွက်ဆွေးနွေးရတာပါလိမ့်။ဒီလေပိုင်းကတော့ကျွန်တော်တို့နေလုံးဝင်ကြီးပေါ့ပုံမှုစုံမအောင်ကနေပြီးတော့မှအေးရကိုယ်စားလှယ်ဒါကိုဒီမှာထောက်ပြပြောမှဆွေးနွေးရပါလိမ့်။လက်နက်တိုင်းသုံးဖွဲ့ရတယ်လို့ရှိရင်ဒီလိုလုပ်ရက်ကလက္ခဏာမျိုးပေါ်တယ်ထောက်ခံဆွေးနွေးရတဲ့ဘောမျိုးပေါ့အစိုးရပိုင်းမှာလည
်းအခုလိုရှမ်းပြည်နယ်လွှတ်တော်ကနေတိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဖွဲ့ကိုအကြမ်းဖက်အဖွဲ့အစည်းဖြစ်တတ်မှတ်လိုက်တဲ့အပေါ်ငြိမ်းချမ်းရေးကိုအထောက်အကူပြုမှာမဟုတ်တယ်လို့လက်ရှိတည်ဆောက်နေတဲ့ယုံကြည်မှုကိုလည်းပြက်ပြားစေနိုင်တယ်လို့အရက်ဖက်လူမှုအဖွဲ့အစည်း150ကျော်ကလည်းတခဲနဲ့ကန့်ကွက်စာအိတ်ဖွင့်ပေးပို့လိုက်ကြပါတယ်အမေရိကန်ပြည်ထောင်စု Washington DC အခြေစိုက် Kachin Alliance ကချင်မဟာမိတ်အဖွဲ့ကကိုကမ်ဆန်ကလည်းအခုလိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုပြည်နယ်လွှတ်တော်ကအကြမ်းဖက်အဖွဲ့အဖြစ်တတ်မှတ်လိုက်တဲ့ပေါ်ရှုံချပြီးဒါဟာငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအနှောက်အယှက်ဖြစ်စေတဲ့လုပ်ရဖြစ်တယ်လို့ပြောဆိုလိုက်ပါတယ
်ကျွန်တော်တို့အခုဒီမိုကရေစီဆိုပေမဲ့ကျွန်တော်ရဲ့ဒီမိုကရေစီကပြောင်းပြန်ဒီမိုကရေစီပေါ့နော်အထက်ကနေအောက်ကိုဆင်းတဲ့ဒီမိုကရေစီဖြစ်နေတယ်အဲ့လိုဆိုတော့ပြည်နယ်လွတ်တော်နဲ့လှုပ်တဲ့ဟာကပြည်ထောင်စုကိုတက်ရောက်မယ်လို့ကတော့အများကြီးကတော့ကျွန်တော်မယူဆဘူးဒါပေမဲ့ကျွန်တော်ထင်ကတော့တာနဲ့တချို့ဒီအရင်ကတော့ USDP လက်ချံပေါ့နော်ကြံ့ခိုင်ဖွံ့ဖြိုးရေးလက်ချံတွေကနေပြီးတော့လှုပ်တဲ့အရာပဲလို့ဒီကတိုက်ခိုက်ဖြတ်စည်းမှုဆိုတာဒီမူဇယ်ဘက်ကျွန်တော်မပြောပါနဲ့အရင်2017ခုနှစ်ကနေပြီးတော့နိုင်ငံရေးရေရွက်ချက်ရှိရှိဖြက်စီးရဟာဘာလို့လဲဆိုတော့ကျွန်တော်အကုန်လုံးအမှန်ကန်ကျွန်တော်ပြန်ပေါ်ပြတင်ပါတယ်အဲ့ဒါအကုန်လုံးပေါ်ပြမှာတကယ်ရာစုမှုစစ်ရာစုမှုမြောက်တဲ့ဟာကဘာလို့လုတ်ခဲ့လဲအဲ့ဒါအကုန်လုံးအရေးယူပါ
ပြည်တွင်းငြိမ်းချမ်းရေးကိုဥဆောင်ပြီးတော့ဖော်ဆောင်နေတဲ့အမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးဘဟုထာန NRPC ရဲ့ဥက္ကဋ္ဌဒေါ်ဆန်းစုကြည်ဘက်ကတော့တရားကြီးလုံးတိုင်းတာနဲ့အပြစ်ခတ်ရစဲရေးအတွက်အပြစ်ရလက်မှတ်မထိုးထားရသေးတဲ့လက်နက်ကိုင်ဖွဲ့တွေအတွက်လမ်းဖွင့်ပေးထားတယ်လို့ဆိုနေချိန်မှာပဲအခုလိုမျိုးပြည်နယ်လွတ်တော်ဘက်ကတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကိုအကြမ်းဖက်အဖွဲ့ဖြစ်တတ်မှတ်လိုက်တဲ့လုပ်ရဟာစိုးရိမ်စရာကောင်းတဲ့လုပ်ရဖြစ်တယ်လို့လည်းအမေရိကန်ပြည်ထောင်စုကရင် Organization USA ကရင်အဖွဲ့အကြံပေးကော်မတီအဖွဲ့ဝင် Daily 2ကလည်းပြောပါတယ
်ကပ်ကွေရှုပ်ရှားဖို့ရှိတယ်နော်အဲ့ဒါပြောပါမယ်အောင်စားစုကြည်ကလူတို့ရဲ့အစိုးရပေါ့နော်လူတို့ရွေးချယ်တာပြီးတော့အဲ့လိုမျိုးအရင်ကပြောတာကတော့ဘယ်လိုပြောမလဲ NCA မထိုးတဲ့လူအေးစစ်စစ်ပြန်ဆွေးနွေးပြီးတော့သူတို့လည်းပါဝင်ပါတယ်မှုရှိအောင်သူတို့အကောင်းဆုံးကြိုးစားမယ်အခုပြန်ကြည့်မယ်ဆိုလို့ရှိရင်ပြောတဲ့အလို့ကလုံးဝမကိုက်ဘူးပေါ့နော်ဒီလိုမဲ့ဆက်လုပ်မယ်ဆိုလို့ရှိရင်အဲ့ဒီခုနသုံးဖက်ဒါမကဘူးပြောမယ်နောက်ပိုင်းဆိုလို့ရှိရင်များလာမဲ့အခြေအနေရှိတာပေါ့နော်ဒီအနောက်ရှေ့ရှိမဲ့လာလာရှိတာပေါ့နော်အဲ့လိုမျိုး
ပြီးခဲ့တဲ့ဒီဇင်ဘာလ2ရက်နေ့တုန်းကလည်းနေပြည်တော်ပြည်သူ့လွတ်တော်အစည်းအဝေးမှာအခုစည်ရေးပြိပခတ်မှာပါဝင်နေတဲ့တိုင်းရင်းသားအဖွဲ့၄ဖွဲ့ဟာအရသာပြည်သူတွေနဲ့အစိုးရအခြေခံအဆောက်အဦတွေကိုထိခိုက်ပျက်စီးစေတာကြောင့်အကြမ်းဖက်အဖွဲ့အဖြစ်လွတ်တော်ကတတ်မှတ်သင့်ပြီလို့ယူဆကြောင်းပြည်သူ့လွတ်တော်မှာကာကွယ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးစိန်ဝင်းကဆွေးနွေးခဲ့တယ်လို့ပြည်ထောင်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေကလည်းထောက်ပြဆွေးနွေးခဲ့ပါတယ်။ဒါပေမဲ့လည်းပြည်သူ့လွတ်တော်တွေမှာကန့်ကွက်မဲ244မဲထောက်ခံမဲ141မဲကြားနေမဲ9မဲနဲ့ကန့်ကွက်မဲကများတဲ့အတွက်အတည်ပြုနိုင်ခြင်းမရှိဘဲမှတ်တမ်းသာတင်နိုင်ခဲ့ပါတယ်ရှင်။